ခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းထောက်တွေကစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကယားပြည်နယ်ဝင်ကြီးချုပ်ဦးခင်မာဦးအပါဝင်ပြည်နယ်ဝင်ကြီး၅ဦးဟာဆိုရင်ပြည်ထောင်စုတန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်ခဲ့ကြပါတယ်။သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ခဲ့တဲ့မဲပေးပိုင်ခွင့်ရှိသူလူဦးရေစီးရင်ဖားရမှုများပြားနေတယ်ဆိုတာနဲ့ကယားပြည်နယ်ဖူဆိုမြို့နယ်မှာစစ်အစိုးရတပ်ကနေသိမ်းဆီးထားတဲ့လေယာဉ်တွေတချို့ကိုမူလပိုင်ရှင်တွေကိုပြန်လည်ပေးအပ်ခဲ့တဲ့အကြောင်းတွေကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုံနဲ့အတူတင်ဆက်သွားမှာပါကရားပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ပြည်နယ်ဝန်ကြီး၅ဦးဟာလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်အခုလိုနှုတ်ထွက်ရတာဟာလာမယ့်2015ရွေးကောက်ပွဲမှာရည်ချင်းရှိတဲ့သူတွေပါဝင်ရွေးချယ်နိုင်ဖို့အတွက်နေရာဖယ်ပေးတဲ့တဘောလို့ပြည်နယ်လျှက်စစ်နယ်စပ်မှုဝန်ကြီးဦးစောဟူဟူကပြောပါတယ်ဝန်ကြီးချုပ်အပါအဝင်ပြည်နယ်ဝန်ကြီး၅ဦးပါတီကနေနှုတ်ထွက်လိုက်တာဟာပြည်ခိုင်ဖြိုးပါတီအတွင်းလာမယ့်2015ရွေးကောက်ပွဲအတွက်နေရာရွေးချယ်ရေးမှာအချင်းချင်းပြည်လည်မှုမရှိလို့ဆိုပြီးကယားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောဒန်နီယယ်ကသုံးသပ်ပြောဆိုပါတယ်လာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီကဝန်ကြီးဦးအောင်မင်းဝန်ကြီးဦးစိုးသိန်းနဲ့ဒုတိယဝန်ကြီးနှစ်ဦးဟာကယားပြည်နယ်အတွင်းဝင်ရောက်ရှင်ပြိုင်ရွေးခံဖို့လျှာထားတယ်လို့လည်းကယားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောဒန်နီယယ်ကပြောပါတယ်ပြည်ခိုင်ဖြိုးပါတီကနေနှုတ်ထွက်လိုက်တဲ့ဝန်ကြီးတွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေတောင်းဆိုလိုက်ရင်ရွေးကောက်ပွဲပြန်ဝင်ဖို့စဉ်းစားသွားမယ်လို့လည်းစစ်မှုဝန်ကြီးဦးစောဟူဟူကပြောပါတယ်
လာမယ့်နိုဝင်ဘာလ10ရက်နေ့မှာထွေထွေရွေးကောက်ပွဲကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရက်သတ်မှတ်ထားပြီးဖြစ်ပေမဲ့မြန်မာနိုင်ငံဒေသအသီးသီးကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ခဲ့တဲ့မဲပေးပိုင်ခွင့်ရှိသူလူရေစည်ရင်ဟာအမအရွေးအများပြားရှိနေတယ်လို့ဒေသခံစီးရင်ကောက်ခံသူတွေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းဒီပေါ်မြုပ်နယ်အတွင်းကဆောင်ကြေးကြီးရွာအုပ်စုတစ်ခုထဲမှာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့မဲစည်းမှာလူဦးရေ1226ယောက်ဟာမွေးနေ့မတူပေမဲ့မွေးလနဲ့မွေးရက်ကတော့ဇွန်လ30ရက်နေ့ကြီးရေးထားတဲ့အတွက်ဒီကိစ္စဟာမဲပေးပိုင်ခွင့်ခွင့်ရေးဆုံးရှုံးသွားမှာဖြစ်တယ်လို့တက်ကြလို့ရှားတူလူငယ်ဇိုင်းခမ်အိုက်ကပြောပါတယ်အခုလိုမာရွေးမှုအတွက်ရှမ်းနိုင်ငံရေးပါတီတွေကိုတင်ပြသွားမယ်လို့လည်းသူကပြောပါတယ်အလားတူကြားပြည်နယ်အတွင်းမဲပေးပိုင်ခွင့်စည်းရင်ထုတ်ပြန်ရမှာနာမည်စည်းရင်အမအရွေးများပြားနေတယ်လို့ကြားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီယယ်ကပြောပါတယ်မဲစည်းရင်အမများရတာကတော့တချို့တွေမှာကွန်ပျူတာပိုင်းကျွမ်းကျင်မှုအားနည်းတာနဲ့ပြန်လည်စစ်ဆီးဖို့မေ့ကြံခဲ့တာဖြစ်တယ်လို့လွယ်ကော်ခရိုင်ရွေးကောက်ပွဲကော်မရှင်လက်ထောက်ညွှန်ကြားရေးမှူးဦးညင်ညင်မင်းကပြောပါတယ်
ရခိုင်ပြည်နယ်ရှိမြို့နယ်အများပြားမှာရေကြီးမှုဖြစ်ပွားခဲ့ပြီးအမြို့နယ်တစ်ခုတည်းမှာပဲတေဆုံးသူ၅ဦးရှိခဲ့တယ်လို့လူဦးရေ3000ခန့်အရေးပေါ်အကူအညီလိုအပ်နေတယ်လို့အမြို့နယ်ရခိုင်အမျိုးသားပါတီတွင်ရေးမှူးနှစ်ဦးစော်မင်းကပြောပါတယ်ပြီးခဲ့တဲ့အပတ်ကအမြို့နယ်တွင်မှာရေ15ပေကနေပေ20အထိနှစ်မြုပ်ခဲ့တဲ့အတွက်ကျေးရွာပေါင်း23ရွာကရွာသားတွေအရေးပေါ်အကူအညီလိုအပ်နေတာပါရေဘေးဒုက္ခသည်တွေအနေနဲ့နှိဆက်ရဆွေမျိုးသားချင်းတွေစီမှာခိုလုံနေကြရတယ်လို့နိုင်ငံရေးပါတီအချို့ကစာနာရိတ်ခအကူအညီပေးတာမျိုးရှိပေမဲ့ထိရောက်တဲ့အကူအညီတွေမရှိသေးဘူးလို့ဦးစော်မင်းကပြောပါတယ်
။လာမယ့်2015ထွေထွေရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP နဲ့အမျိုးသမီးပါတီမွန်တို့ကနေမွန်ပြည်နယ်ဆယ်မြို့နယ်၊ကရင်ပြည်နယ်လေးမြို့နယ်နဲ့တနင်္သာရီတိုင်းဒေသကြီးတို့မှအတီးတီးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။2010ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတော့53နေရာဝင်ရောက်ရှင်ပြိုင်ဖို့စီစဉ်နေတယ်လို့မွန်မျိုးသားပါတီ MNP အနေနဲ့ကတော့ဒီရွေးကောက်ပွဲမှာခန့်မှန်းခြေနေရာ60ကျော်လောက်ဝင်ပြိုင်သွားမှာဖြစ်ပါတယ်။အမျိုးသမီးမွန်ပါတီအနေနဲ့ပဲခူးတိုင်းဒေသကြီးမှအမတ်လောင်း2ဦး၊တနင်္သာရီတိုင်းဒေသကြီးမှ3ဦး၊မွန်ပြည်နယ်အတွင်းဆယ်မြို့နယ်မှာ တဦးစီဝင်ရောက်ရှင်ပြိုင်တော်မှာဖြစ်ပါတယ်
။ပဲခူးတိုင်းဒေတာကြီးရွှေကြည်မြို့နယ်မှာကျေးရွာပေါင်း52ရွာလောက်ကဒေတာခံတောင်ရသမားတွေရဲ့လေယာဉ်မြေတွေမှာကြွက်တွေဝင်ရောက်ဖျက်ဆီးခဲ့လို့စပားစိတ်ခင်အများပြားပျက်စီးခဲ့ပါတယ်။ဇွန်လ3လောက်ကစပြီးတီးနံတွေပျက်စီးဆုံးရှုံးမှုကိုဆူဆူရွရခံနေကြရတယ်လို့ဒေတာခံတောင်သူတွေကပြောပါတယ်။ရခင်စိုက်ပျိုးပင်တွေတမကနောက်ထပ်စိုက်တဲ့စပားပျိုးပင်တွေကိုကြက်တွေကဖျက်ဆီးခဲ့တဲ့အတွက်ဒေတာခံတောင်သူတွေအတိတ်ဒုက္ခရောက်နေတယ်လို့ဒါခန်စောအောင်နိုင်ကပြောပါတယ်အခုလိုကြက်တွေဖြက်စီးသွားတဲ့လေဧကအများပြားရှိနေပေမဲ့ဖြက်စီးဆုံးရှုံးမှုပမာဏကိုတော့အတိအကျစည်ရင်ကောက်ယူတာမျိုးမပြုတ်လုံနိုင်သေးဘူးလို့ KNU ရွှေကြည်မြို့နယ်ရဲ့လေယာစိတ်ပြေးတောင်ခံစောဒါစိန်ဝင်းကပြောပါတယ်ရွှေကြည်မြို့နယ်အတွင်းမှာပြီးခဲ့တဲ့1986ခုနှစ်ကလည်းကြက်တွေဖြက်စီးမှုကြောင့်ဆူဆူရွရွခံခဲ့ရတယ်လို့ဒေသခံတောင်ရံသမားတွေကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကယားပြည်နယ်ဖရူဆိုမြို့နယ်ဆူရှောက်ကူကျေးရွာမှာနှစ်ပေါင်းများစွာကစစ်အစိုးရတပ်ကနေတင်စီထားတဲ့လေယာဉ်မြေတွေကိုဒေသကုကယ်ရေးစစ်ဌာနချုပ်ကနေပြီးတော့မှပြန်လည်ပေးအပ်ခဲ့တာဖြစ်ပါတယ်ဒီအကြောင်းတွေကိုတော့သတင်းတောက်တိတာအောင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ကယားပြည်နယ်ဖရူဆိုမြို့နယ်ဆူလျာကူးကြီးရွာမှာစစ်တပ်ကနေတင်စစ်ထားတဲ့လေယာဉ်မြေတချို့တဝက်ကိုဒေသခံတွေတံပြန်လဲပေးဆောင်ခဲ့တယ်လို့ဒေသခံတောင်သူကိုတူတွေကအခုလိုပြောပါဗျာ
ကျွန်တော်တို့1989ဧကလလုံးပြရရမယ်ဆိုတော့ညောင်လေးဆက်တော့တော့မရှိပါဘူးဒါပေမဲ့ကျွန်တော်တို့ဒီကတော့ဒီက600ကျော်ပြရရမယ်လို့ကျွန်တော်တို့ဒီထားပေးမယ်လို့ခုမှသာဒီဒီကကိုစင်ကဧကပြပြီးဆိုတော့ထဲဝဲကျွန်တော်ညောင်မားထားတာထဲပြကြောနေကြည့်ရတဲ့သဘောဖြစ်နေတော့ဗော
ဒီတိုင်းစေးထားတဲ့လေယာဉ်မြေတွေကိုဒေတာခန့်ဒေတာကုတ်ကရေးစစ်ဌာနချုပ်ဓာကဆောင်မှုကိုတိုင်ဇွန်လကုန်ပိုင်းမှာပြောဆိုခဲ့တယ်လို့ကိုတူတယ်ကပြောပါတယ်ဒီမော့ဆိုမြို့နယ်အတွင်းမှာစစ်တပ်ကနေလေယာဉ်မြေဧကပေါင်း 1200 ကျော်ကိုအင်ယူထားခဲ့တဲ့အထက်က490ဧကကျော်ကိုပြန်လည်ပေးအပ်ခဲ့တာပါတောင်သူတွေအနေနဲ့သူတို့လေယာဉ်မြေတွေပြန်ရလို့ဝမ်းသာပေမဲ့လိုအပ်တဲ့အတိုင်းအတာမရှိသေးဘူးလို့ဂရင်းနီတောင်သူလည်းသမကဥက္ကဋ္ဌကိုတဲတယ်ကအခုလိုပြောပါတယ်လေယာဉ်မြေတင်းဆက်ခံတချို့လေသမားတွေလေယာဉ်မြေပြန်မရှိသေးတဲ့သူတွေအတွက်လည်းဆက်လက်အကူအညီပေးသွားမယ်လို့ဂရင်းနီတောင်သူလေသမားသမကကိုတဲတယ်ကပြောပါတယ်ကယားပြည်နယ်အတွင်းမှာ2009ကလက်နက်ကြီးတဲ့နန်းချောင်းကိုစတင်တည်ဆောက်ခဲ့တုန်းကဒေသခံတွေရဲ့လေယာချမ်းမြေဧက3500ကျော်ကိုတင်ယူခဲ့ပြီးနေပါတဲ့ရော်ကြီးပေးဆောင်ခဲ့ပေမဲ့ဒေသခံအများစုကရော်ကြီးကိုလက်မခံဘဲကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်
ဆက်ပြီးတော့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မဆုံးဖြတ်ရသေးပေမဲ့ SNLD ခေါ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရှမ်းပြည်နယ်အတွင်းမှာသာမကကယားပြည်နယ်ထဲမှာလည်းပါတီရုံးတွေဖွင့်လှစ်ခဲ့ပါတယ်အခုလိုပါတီရုံးပွဲတွေဖွင့်လှစ်နေတဲ့အပေါ်ဒေသခံကယားပါတီတွေကနေဘလို့အမြင်ရှိနေကြပါသလဲ SNLD ပါတီကတော့80နိုင်ငံရဲ့အခင်းကျင်းတွေမှာဘလို့လှုပ်ဆောင်သွားဖို့ရှိနေပါသလဲဆိုတာကိုနန်းဆိုင်ကူကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်။ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဟာရှမ်းပြည်နယ်အတွင်းတမတာမကကယားပြည်နယ်အတွင်းမှာပါရုံခွဲဖလှစ်ခတ်တဲ့အပေါ် SNLD ရဲ့ပြောရဲဆိုခွင့်ရှိသူဆိုင်လက်ကအခုလိုပြောပါတယ်
။ကယားပြည်နယ်ထဲမှာပေါ့နော်ရှမ်းတိုင်းသားတွေ6000နီးပါးလောက်ရှိပါတယ်။တိုင်းသားတမျိုးတည်းအတွက်လာတာမဟုတ်တဲ့အတွက်ကြောင့်မို့လို့တခြားကယန်းတိုင်းရင်းသားတွေရောကရင်တိုင်းရင်းသားတွေရောကျွန်တော်ဖွင့်ပွဲမှာထိုက်လဲလဲလဲလာရောက်အားပေးနေတာလည်းတွေ့ရပါတယ်
။ကယားပြည်နယ်လွယ်ကောမြို့နယ်ဒီမော့ဆိုမြို့နယ်တွင်မှပါတီရုံးခွဲတွေကိုလာရောက်ဖွင့်လှစ်ခဲ့တာပါ။ SNLD ပါတီအနေနဲ့အခုလိုပါတီရုံးတွေတိုးချဲ့ဖွင့်လှစ်လာခဲ့ပေမဲ့လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မတိချတဲ့တလို့စောင့်ကြည့်နေစဉ်အနေအထားမှာရှိနေသေးတယ်လို့စိုက်လက်ကအခုလိုပြောပါတယ်
။2015ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာ SNLD ပါတီအနေနဲ့မဆုံးဖြတ်သေးပါဘူး။ရွေးကောက်ပွဲနည်းဥပဒေနဲ့ပတ်သက်ပြီးမဲဆွဲတရားရေးဥပဒေစတာတွေလည်းပဲအစီအချက်မှာပဲဘူး။လက်နက်ကင်ပွဲကြီးများနဲ့ဒီစစ်ချက်ပေါ့နော်အတူရအဲ့ဒါတွေနဲ့ငြင်းချင်ဆွေးနွေးနေတဲ့ကိစ္စလည်းပဲကျွန်တော်ညွန်နေထားတဲ့အခြေမျိုးကိုမရောက်သေးတဲ့ဆက်ကြောင့်မို့လို့ကျွန်တော်စောင့်ကြည့်နေသေးပဲရှိတာဖြစ်တယ်
။အခုလိုရှမ်းနိုင်ငံရေးပါတီတွေကယားပြည်နယ်မှာပါတီရုံးဖွင့်လှစ်တဲ့အပေါ်ကယားလူမျိုးစုပါတီဥက္ကဋ္ဌခူးတန်နီယာကအခုလိုပြောပါတယ်
ကျမ်းပြင်းတဲ့ကပါတီကဆရာပြင်းတဲ့မှာလာဖိနော့ဟိုကျွန်တော်တို့တိုင်းသားချင်းရှင်းလို့မှုနည်းနည်းအားနည်းတာပေါ့နော်
တ တိုင်းရင်းသားပါတီအချင်းချင်းညှိနှိုင်းပြီးနားလည်မှုယူလှုပ်ဆောင်တော့ဖို့ကိုလည်းခုတနီယာကတိုက်တွန်းပြောဆိုခဲ့ပါတယ်SNLD ပါတီဟာ2015ရွေးကောက်ပွဲအနိုင်ရခဲ့မယ်ဆိုရင်ရှမ်းပြည်နယ်အစိုးရဖြစ်ချင်းမဖြစ်ချင်းထက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတိကထားပြီးလွတ်တော်ထဲမှာပြင်ဆင်သွားမယ်လို့စိုက်လိုက်ကပြောပါတယ် SNLD ပါတီဟာ1990ရွေးကောက်ပွဲမှာ LLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြီးရင်လွတ်တော်ကိုယ်စားလှယ်နေရာအများဆုံးရခဲ့တဲ့ပါတီဖြစ်ပြီးကိုယ်စားလှယ်လောင်း65နေရာဝင်ပြိုင်ရာမှာ23နေရာအနိုင်ရခဲ့ပါတယ်
ခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြားရမှာပါ
ကရပီနယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ပြည်နယ်ဝန်ကြီး၅ဦးဟာလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံဒေသတည်တည်ကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့မဲပေးပိုင်ခွင့်ရှိလူဦးရေစင်းဟာအမှားယွင်းအများပြားရှိနေပါတယ်
။တရရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါရှင်။